ဩစတြေးလျမှာတော်မင်းလောင်မှုအခြေအနေကိုအစိုးဆုံးရင်ဆိုင်နေရတဲ့နေရာတွေကတော့နိုင်ငံအရှေ့တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတစ်ဝိုက်ဖြစ်ပါတယ်။ဆစ်ဒနီမြို့ပေါ်ကိုတော်မင်းလောင်ကူးစက်နိုင်တဲ့အခြေအနေမရှိပေမဲ့လည်းတော်မင်းအချိန်ကြောင့်ရင်ဆိုင်နေရတဲ့အခြေအနေကိုတော့ဆစ်ဒနီမှာနှစ်ပေါင်း30ကျော်နေထိုင်နေတဲ့မြန်မာဆရာဝန်ဒေါက်တာဇော်ဝင်းဦးက VOA ကိုခုလိုပြောပါတယ်။
ဟိုနီးတော့နီးတယ်ဆိုတော့ကျွန်တော်တို့ကတော့ဟိုပါပေါ့နော်ဟိုမီးလောင်တဲ့လူတွေတဲ့ဆိုင်တော့ကျွန်တော်တို့ကဒီကထိုင်ပြီးမီးကိုတွေရှူရတယ်ပြောပြောတယ်ပေမဲ့တကယ်တမ်းဟိုမီးလောင်တဲ့နေရာတဲ့ဆိုင်ရင်တော့ကျွန်တော်တို့ကဟိုဟိုမီးကိုတွေတော်တော်များတယ်ပြာတွေလွင့်လာတယ်ဟိုလေကပေါ့လေ quality of air မကောင်းဘူးပေါ့ဗျာအဲ့တော့ဟိုတကယ်မီးလောင်တဲ့နေရာတဲ့ဆိုင်ရင်တော့မပြောပါလောက်ပါဘူးဒါပေမဲ့ကျွန်တော်ဩစတြေးလျကိုရောက်တာ89ရခင်ဗျာကျွန်တော်တော့တော်မီလောင်တာမမြင်ဘူးတော့လေတော်မီစာရောက်ကစားတော့ပါလဲပေါ့လေ2004ခုနှစ်မှာလဲလောင်ဘူးတဲ့ခင်ဗျာဒါပေမဲ့ဒီတလောက်တိုင်းတာကြည့်တော့မဟုတ်ဘူးတခါတော့တော်တော်ကိုဆိုးပါတယ်စင်နီယာမျိုးပေါ်ကတော့မိကိုတွေပိတ်နေတယ်လေတုမကောင်းဘူးပေါ့နော်ကျွန်တော်ဆရာဝန်တယောက်နဲ့ပြောရင်တော့အက်စမာသမားတို့အသက်ကြီးတဲ့လူတို့အသက်ငယ်တဲ့လူတို့ normal people တွေတောင်မှအသက်ရှူလို့လည်းနေခက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုတော်မင်းလောင်နေတဲ့အခုနောက်ဆုံးအခြေအနေအရောသူတို့ထိမ့်သိမ့်နိုင်ပြီလားအခုဘယ်လိုအခြေအနေရှိလဲဆရာ
အခုတော့သူတို့ကတော့သူတို့ကတော့ဒီတော့အဆင်အဆင်ခွဲပြီးတော့လေ emergency တော့ catastrophic တော့သူတို့ခွဲနေတာအခုတော့နည်းနည်းလေးရာဒီကူတူကလည်းနည်းနည်းလေးဒီဘက်က temperature လဲ heat wave ကခဏရပ်သွားတော့သူတို့ manageable ဟိုပေါ့လေနည်းနည်းလွယ်တယ်ပေါ့ကျွန်တော်ထင်တယ်ကျွန်တော်အဲ့ဒါတော့တိကျပြောလို့မရဘူးဒါပေမဲ့ဆိုးတာ new year eve တုန်းကတော်တော်ဆိုးတယ်ပြီးခဲ့တဲ့ Saturday ကတော်တော်ဆိုးတယ်အပူကလည်း 47-50 လောက်ကြီးတက်သွားတော့အခုတော့နည်းနည်းလေးတချို့နေရာလေးမှာနည်းနည်းမိုးရွာတယ်မိုးတိမ်မိုးပွက်လေးရွာတော့ဒါမဲ့ပျက်စီးတဲ့အတိုင်းဒါတော့အများကြီးခင်ဗျာ
မဲလ်ဘုန်းမြို့မှာနေထိုင်တဲ့88မျိုးဆက်တအုပ်ဖြစ်တဲ့ကိုစောဝင်းမောင်ကတော့သူတို့ရဲ့နောက်ဆုံးခြေညူတွေကိုအခုလို VOE ကိုပြောပါတယ
်အဲကျွန်တော်မဲလ်ဘုန်းမြို့တဝိုက်မှာတော့မီးလောင်မှုဖြစ်တာတိတ်မရှိဘူးဒါပေမဲ့မဲလ်ဘုန်းမြို့ရဲ့ဟိုဘက်အစင်ကြီးခေါ်လို့ရပါမယ်ဒီပတူရီယာကျွန်တော်အဒီမှာတော့အတော်လောင်တာကိုတွေ့ရတယ်။ဧကပေါင်းမီလီယံနဲ့ချီပြီးတော့ကျွန်တော်တို့လောင်နေတယ်ခင်ဗျ။အာရှေ့ပိုင်းကစ်စလန်ကိုခေါ်တဲ့နေရာတစ်ခုထဲမှာလည်းကို6000ကျော်ဧကမီလောင်နေတယ်ခင်ဗျ။ဒါပေမဲ့ဒီနေ့မနေ့မှကျွန်တော်တို့မိုးအနေနဲ့ကြွားတဲ့အတွက်မီးတပ်သမားတွေရဲ့မျက်နှာမှာတော့ဒီပြုံးရှင်လာတာကိုကျွန်တော်တို့စပြီးတော့တွေ့ရတယ်ခင်ဗျ။
မိဘဒုက္ခတွေတွေအတွက်လှူဒန်းတဲ့နေရာမှာအဝတ်အစားနဲ့အသုံးဆောင်ပစ္စည်းတွေလိုတာထက်ပိုနေတဲ့အတွက်ပတ်စံပဲတိုက်ရိုက်လှူကြဖို့အရှေ့တောင်ပိုင်းဗစ်တိုးရီးယားပြည်နယ်အမကသတင်းမီဒီယာကနေတဆင့်တိုက်တွန်းနေကြောင်းလဲကိုစောဝင်းမောင်ကဆိုပါတယ်။ဒါကြောင့်လဲပြီးခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တဲ့ PA-19 ပွဲကနေကောက်ခံရရှိခဲ့တဲ့ $5,000 ကျော်ကိုမိဘဒုက္ခတွေတွေအတွက်လှူဒန်းခဲ့ကြောင်းကိုစောဝင်းမောင်ကပြောပါတယ
်။ဒီကကျွန်တော်တို့ကိုယ်ယူကြအကောင်းနာတစ်ခုကကျွန်တော်တို့ရဲ့ AGS generation ဒီလိုဒီရောက်ခင်ဗျာဒီကဩစတြေးလျရဲ့အကြီးဆုံးဒီရေသက်စစ်သမောကြီးမှာဒီတောင်ထမ်းဆောင်နေရဒီစစ်သမောကြီးကလည်းကျွန်တော်တို့ဒီမီးလောင်နေတဲ့လူတွေကိုကျွန်တော်တို့လိုအပ်တဲ့ရိတ်ခါတွေအစာတောက်တွေလိုအပ်တဲ့အကူအညီတွေပေးဖို့အကူအညီနေတာမှာဒီမှာကွန်မြူနတီအနေနဲ့ဩစတြေးလျမှာကိုယ်ယူမိတယ်ပေါ့ခင်ဗျာ
ဩစတြေးလျနိုင်ငံမှာလောင်နေတဲ့တော်မီတွေကြောင့်တည်ဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီးတော်မီတွေကိုဆက်လက်ငြိမ်းသက်နိုင်ဖို့အတွက်နောက်ထပ်အရန်တပ်ဖွဲ့ဝင်3,000လောက်ကိုခေါ်ယူထားကြောင်းဩစတြေးလျဝန်ကြီးချုပ် Scott Morrison ကပြောပါတယ်။အခုလိုဩစတြေးလျမှာတဘာဝဘေးရန်တွေစူးကြီးရင်ဆိုင်နေရချိန်ကယ်ဆယ်ရေးလုပ်ငန်းတွေအပါအဝင်လူအသေးပြောက်နေအောင်အပျက်စီးနေနိုင်သမျှနေအောင်စီမံဆောင်ရွက်နေတဲ့နေရာမှာအတူယူသင့်တဲ့အချက်တွေနဲ့ပတ်သက်လို့ဒေါက်တာဇော်ဝင်းဦးကအခုလိုပြောပါတယ်။
ကျွန်တော်ကမှလည်း lag ဖြစ်ပူတယ် information ကအရေးကြီးတယ်နောက်ပြီးတော့ဒီပြည်သူလူထုတွေကိုသိအောင်ပြောထားမယ်ကာကွယ်နိုင်လားဆိုကာကွယ်ရမယ်ဒါတရားဖြစ်မှကာကွယ်တာလဲ plan လုပ်ထားရင်တော့ပိုကောင်းပါတယ
် Sydney တက်သူဂေဟဗီရပညာရှင်တွေရဲ့ခမန်းချက်အရာ Australia နိုင်ငံမှာအဆိုးရွားဆုံးတောမီးလောင်ကျွမ်းမှုကြောင့်တောရိုင်းတရိတ်ဆန်အကောင်ကြီးအတွက်တန်းပေါင်း900ထက်မနည်းတည်ဆုံးခဲ့တယ်လို့ဆိုပါတယ်2018ခုနှစ်က American ပြည်ထောင်စု California ပြည်နယ်မှာအဆိုးရွားဆုံးတောမီးလောင်ကျွမ်းမှုမှာမြေဧကပေါင်း2,000လောက်ပဲဆုံးရှုံးခဲ့ပြီးအခု Australia တောမီးလောင်မှုမှာတော့မြေဧကပေါင်း12,000ကျော်လောင်ကျွမ်းဆုံးရှုံးပြီးဖြစ်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ရှင်